မင်္ဂလာပါမြမအရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကျမအင်ဂျင်နိုင်ပါရှင်အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူပေါင်း 26,000 ကျော်တဲ့65ရာခိုင်နှုန်းဟာအသက်50အထက်အရွယ်တွေဖြစ်တယ်လို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေး CDC မှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာမင်းမင်းဆိုးက VOA ကိုပြောပါတယ်အရေးကြီးဆုံးလေးလာတွေ့ရှိချက်တွေတဲ့ဗိုင်းရပ်စ်ဟာအသက်နဲ့အချိုးကျနေတာတွေ့ရပြီးအသက်ကြီးလေလေပိုးပြီးကူးစက်ခံရမှုရှိလာလေလေဖြစ်တယ်လို့ဒေါက်တာမင်းမင်းဆိုးကပြောပါတယ် COVID-19 ကာယရောဂါနဲ့ဗိုင်းရပ်စ်ကူးစက်မှုထူးခြားချက်တွေနဲ့ပတ်သက်လို့ဒေါက်တာမင်းမင်းဆိုးကိုဆက်သွယ်မေးမြန်းထားပါတယ်ရှင်အမေရိကန်ဒီကောင်စုမှာဒီနောက်ပိုင်းဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေရဲ့ရောဂါလက္ခဏာတွေကရောအရင်ကူးစက်တဲ့အချိန်တုန်းကဖြစ်တဲ့ရောဂါလက္ခဏာတွေနဲ့ရောဘယ်လိုကွာခြားမှုရှိပါလဲဆရာ
။ဘာမှဒါကြီးကြီးကြီးမားမားခြားနာပြောင်းလဲလာတော့မတွေ့ရဘူးပေါ့နော်။ဟိုကိုတော့ကတော့ဖြစ်ကစားဆိုတော့ဟိုဒီလိုလက္ခဏာကဖြစ်နိုင်လားဟိုလိုလက္ခဏာဖြစ်နိုင်လားကျွန်တော်တို့ data ပေါ် data စုနေတဲ့အချိန်မှာရှိသေးတယ်ဆိုတော့တခုသစ္စာလက္ခဏာကိုဗစ်နဲ့ပတ်သက်ပြီးပေါ်လာကြတော့ document လုပ်ပြီးပြည်သူသိပြီးတယ်ပေါ့နော်အဲ့တော့ခု6လ9လရှိသွားပြီဆိုတော့ဟိုလက္ခဏာတွေကတာကြီးပေါ့နော်ဟိုစာတွေ့ကစာတဲ့သူချာချာပို့ပြီးတော့တွေ့မလာဘူးပေါ့နော်သူဒီဟိုအနတ်မရတာနဲ့ဒီပါဇက်ရတာပေါ့နော်ဒီပါဇက်ရတာပြတ်သွားတာအဲ့ဒီဟာလေးပဲနည်းနည်းဟိုသူချာချာတွေ့ရတယ်ပေါ့ဇန်နဝါရီကတော့ပုံမှန်ရာသီတုပ်သွေးတွေမှာဖြစ်တယ်လို့ပဲပြန်မှချောင်းဆိုးတယ်သက်ရှူကျက်တယ်အဖျားရှိတယ်ဆိုတော့ဘာမှဟိုကိုဗစ်လက္ခဏာတိတိကျကျပြောဖို့ကခက်တယ်လေစမ်းသပ်စစ်ဆေးမှုမလုပ်ခင်လည်းပြောဖို့ကရန်ခက်တယ
်အခုလက်ရှိအမေရိကန်ကဒီကူးစက်မှုအစိုးဆုံးအများဆုံးလူသိမှုအများဆုံးနိုင်ငံထိတ်ဆုံးမှာပဲရှိနေသေးဆိုတော့လေဆရာတို့အခုဒီထိန်းချုပ်ကယောဂအဲကာကွယ်ထိန်းချုပ်ရေးမှာအဓိကဆရာတို့ရင်ဆိုင်နေရတဲ့အခက်အခဲတွေစိန်ခေါ်မှုတွေကဘာတွေပါလဲရှင
်စိန်ခေါ်မှုတွေကတော့အများကြီးပဲပေါ့နော်ဒီနိုင်ငံမှာခုကဘာမှအနည်းဆုံးကူးစက်မှုဖြစ်သွားတယ်သူတင် community ထဲမှာပြန်လာမှုတွေကတနေ့တနေ့ဆိုရင်၄တောင်လေတင်ရှိတယ်ကူးစက်ခံရတယ်ဒါအ ਨੇ ဆုံးပေါ့နော်အချို့နေ့တွေဆိုရင်တိမ့်နေချီပြီးဖြစ်ကုန်တာလို့အဲ့တော့ဒီလို community transmission ပေါ့ community ထဲမှာအဲ့လိုအရန်ပြန့်နှံ့မှုအရန်များလာပြီးဖြစ်တဲ့အတွက်ဟိုအစိုးရဘိုင်းဟောကျမကြီးဌာနဆိုင်ရာဘိုင်းနေရာတော့ကျွန်တော် contact tracing တွေကိုတော့ပြိမလုံးနိုင်တော့ဘူးပေါ့နော်မလုံးလည်းမလုံးတော့ဘာကြောင့်ခြေနေရခေါင်းလေအလောက် contact tracing line လုံးနိုင်ဖို့အတွက် resources တွေပေါ့ကျေးဇူးမရှိတော့ဘူးကျွန်တော်တို့ဆီမှာတော့ဖက်နိုင်များလက္ခဏာဟိုများများစစ်ပေါ့နော်များများစစ်မယ်များများတွေ့မယ်တွေ့တယ်ဆိုရင်ချက်ချင်းဒီလူနာနဲ့သူ့ရဲ့မိသားစုကိုချက်ချင်းအိမ်မှာပဲနေခိုင်းမယ်ကောင်းဆုံး treatment ပေးမယ်တက်နိုင်များဆေးရုံကိုမခေါ်ဘူးကျွန်တော်တို့ဒီမှာတော်တော်ချင်းနေဆိုးမှာပဲဆေးရုံကျွန်တော်ပေးတတ်တယ်ဘလောက်ချင်းနေမဆိုးတုံတိုင်းရောဖျားနဲ့ဒီမှာချောင်းဆိုးလောက်ပဲဆိုရင်တော့ကျွန်တော်အိမ်မှာပဲနေခိုင်းတယ်စေကမ်းမှာခုလေဒီလောက်ပဲပေါ့နော်ဆေးရုံပေးတက်တာတို့ကျွန်တော် quarantine center ပို့တော့ဒါကြီးကျွန်တော်တို့မလုပ်ဘူးလောက်ဖို့လည်းအချိန်ကြီးမပေးတော့ဘူးဘာဖြစ်တော့ဒီနေ့တနေ့တောင်းနဲ့ပြင်းနဲ့ချီပြီးကူးနေပြီဖြစ်တယ
်ဆရာအဲ့တော့ဒီကူးစက်မှုအနေထားရကြည့်မယ်နောက်တည်ဆုံးမှုအနေထားလည်းကြည့်ရတဲ့ခါကျတော့ဟိုဘလို့လူတွေမှာပို့ပြီးတော့ကူးစက်မှုများနေတယ်လေနောက်ပြီးတော့တေဆုံးတဲ့သူတွေထဲမှာရောဘယ်အဲ့လိုမျိုးအသက်အရွယ်အရာရောဖြစ်ဖြစ်ဘယ်အပိုင်းကတေဆုံးမှုအများဆုံးဖြစ်နေလဲဆရာ
ကျွန်တော်တို့သူတင် March ပေါ့နော် March လောက်ကနေစပြီးကျွန်တော်တို့ယောဂထိန်းချုပ်ရေးဌာနအနေနဲ့စောင့်ကြည့်တယ်ပေါ့တမန်ကျွန်တော်စောင့်ကြည့်တဲ့ဘာတွေ့ရလဲဆိုတော့အများစုဒီတကယ်တဲ့ March ကနေခု November ဒီခုကာလတွေမှာအများစုကူးစက်ဆက်ရပါရစက်ရှင်နဲ့အသက်50ကျန်လူငယ်လူလတ်ပိုင်းတွေပေါ့နော်လူငယ်လူလတ်ပိုင်းတွေမှာအများဆုံးကူးစက်ခံရတာတွေ့ရတယ်ဘာလို့သူပြန်ဘာလို့လဲဆိုတော့သူကသူဟိုတခြားအသက်အရွယ်ကလေးလေးတွေလည်းဆိုင်ရင်လူကြီးအသက်ကြီးတဲ့လူတွေလည်းဆိုင်ပို့ပြီးတော့ပြင်ပေါက်အိမ်ပြင်ပေါက်ထွက်တဲ့အတွက် exposure ပုံများတယ်ပေါ့နော်ယောဂပို့ကူးစက်ခံဖို့ chance ကသူများတဲ့ဆိုင်ပို့ပြီးများတယ်ပေါ့နော်အဲ့တော့ဒီလူငယ်နဲ့လူလတ်ပိုင်းတွေမှာအများစု အကူဆက်ခံရတယ်ကူဆက်ခံတဲ့လူကြီးရဲ့90ကျော်လောက်ကျော်ကျော်လောက်အဲ့ဒီတက်ရွယ်ပန်းချာမှာအတေကပဲအဲ့နိုင်ငံမှာကျောင်းလူကြီးဆို65အထက်လို့သတ်မှတ်တယ်အဲ့တော့ဒီ65အထက်ဆိုရင်ကူဆက်ရခိုင်တော့15ရခိုင်တော့အောက်လောက်ပဲရှင်သိမှမမြင်အောင်အဲ့တော့အဓိကဒီလူငယ်နဲ့လူလတ်ပိုင်းမှာပဲအဓိကတွေ့နေရတယ်သူတို့ကအလုပ်သွားတယ်သူတို့ကအပြင်သွားတယ်ပေါ့နော်အပြင်သွားတယ် gathering တူလောက်ကြမယ်အဲ့တော့အဲ့ဒီကနေပဲအဓိကကူးဆက်ခံတွေ့ရအဲ့တော့လူငယ်တွေမှာလူငယ်နဲ့လူလတ်မှာအဓိကကူးဆက်မှုများတယ်အဲ့ဒါသေဆုံးနာရီပေါ့နော်သေဆုံးနာရီနောက်ပုံမှန်ယောဂကူးဆက်ခံရလူငယ်တွေဆိုရင်ညာဖြစ်ရဒီတိုင်းပဲသူ့ဘာသူကမြန်မြန်ပြန်ပြောက်သွားတယ်ပေါ့နော်သူတို့ရဲ့ကိုယ်ခံစွာကောင်းတဲ့အတွက်ဒီလူကြီးတွေကြတော့ကိုယ်ခံစွာမကောင်းဘူးနောက်လူငယ်လူလတ်ပိုင်းတွေမှာလည်းလို့သူတို့မှာခြေခံနောက်ဆက်တွေယောဂခြေခံယောဂလေးတွေရှိဥမာစီကျိုတို့တွေတိုတို့ကြောက်တဲ့ယောဂတို့အဆုတ်ယောဂနှလုံးယောဂရဲ့ဒါမျိုးလေးဒီလိုတခုယောဂရှိတဲ့လူငယ်လူလတ်တွေမှာပဲဖြစ်ဖြစ်နောက်အဲဒီသူပြင်လူကြီးပေါ့လူကြီးတွေမှာအဲဒီလိုလူတွေမှာတော့သိဆုံးတော့ရဟန်းကိုမြင်နေတာတွေ့ရသူပြင်ဒီအမေရိကန်မှာသိဆုံးမှုသိဆုံးတဲ့လူခုဆိုနှစ်သိန်းလောက်ရှိပေါ့အဲ့တော့ပြန်ပြပါနော်အဲ့တော့80ရာခိုင်နှုန်းကဒီ65နှစ်အထက်ပဲအဲ့တော့တော်တော်အန္တရာယ်ကြီးတယ်အသက်ကြီးတဲ့လူတွေအတွက်တော့ဒီ15ရာခိုင်နှုန်းလောက်ဒီအသက်50နဲ့65ကြားပေါ့အဲ့တော့ဆိုကြတာအသက်50အထက်က95ရာခိုင်နှုန်းရှိတယ်ဒီဆုံးမှုတွေအဲ့တော့တကယ်နိုင်ငံမှာဖြစ်ဖြစ်ဒါကြောင့်လည်းဒီအသက်ကြီးတဲ့လူတွေနဲ့အချင်းဟိုအခြားယောဂချင်းယောဂကြောင်းရင်းခံနေရှိတဲ့လူတွေတတ်နိုင်များအိမ်မှာပဲနေခိုင်းတာအဲ့ဒီချက်ကြောင့်ပဲလောကဘူးခံတဲ့လူဟာရုတ်တရက်ချင်းတော့လူငယ်လူလတ်ပိုင်းမှာများပေမဲ့တကယ် complication တွေယောဂပူဆိုးလာတာတွေတေတာတွေပူတွေ့ရတာတော့ဒီအသက်ကြီးတဲ့လူတွေနဲ့နောက်လူငယ်လူလတ်ပိုင်းမှာဆိုလည်းကိုအခြေခံခြားယောဂရှိတယ်လို့ပဲเนาะအဲ့ဒါကြောင့်အဲ့ဒီလူတွေဟာပို့ပြီးကေးဆိုင်ဖို့လို့လည်းသူတို့ကြံပါရဲ့
ဆရာအဲ့တော့ဒီ virus ကသူကဟိုအသက်ရွယ်ပေါ်လိုက်ပြီးတော့ဟိုဘယ်လိုတက်ရမှုရှိလဲ။ဥမာကလေးတွေကိုရင်းတော့ကူးဆက်ခဲ့တယ်ဆိုတာမျိုးလည်းရှိလာပြီးတော့အခုနောက်ပိုင်းဒီကူးဆက်မှုနှုန်းတွေဟိုဆက်ပြီးများနေတဲ့နေရာမှာဒီကလေးတွေပေါ့နော်18နှစ်ယောက်ကလေးတွေဒါမှမဟုတ်မွေးကင်းစားကလေးတွေအဲ့လိုမျိုးတွေအပါအဝင်ပေါ့နော် virus ရဲ့တက်ရောက်မှုကဘယ်လောက်ထိရှိလဲဆရာ
။ဒါတော့ဟိုဒီ virus ကသစ်စားလည်းဖြစ်တယ်ဘယ်သူမှလည်းမတွေ့ဘူး။အဲ့တော့ကျွန်တော်တို့တန်တိုင်းများဒီကဘာလုံးမှာရှိတဲ့ data တွေသူပြင်အမေရိကန်မှာဆိုအမေရိကန်ဆေးရုံမှာရှိတဲ့ data တွေကျွန်တော်ကောက်ယူပြီးကြည့်ပြီးတော့မှကျွန်တော်တို့ဆုံးဖြတ်တာပေါ့နော်အဲ့တော့ဒီ data တွေကဘာပြနေလဲဆိုတော့ဒီ covid ကတကယ်ကြတော့အသက်နဲ့တူတာ direct အချိုးကျနေတွေ့ရတယ်အဲ့တော့ဆိုရင်အသက်ကြီးလေ covid effect virus ကူးစက်ခံဖို့ chance ကပိုများလေဆိုတော့တွေ့ရတယ်ဒီအဲ့ဒါကြောင့်သက်ကအရင်ရေးကြည့်တယ်ဒီအသက်ပိုင်းခြားကိုယ်ကအသက်ချင်းကြီးတယ်လို့ကုသပို့ချက်ကပို့ပူပြီးများလာတွေ့ရတယ်ဒါတော့တည့်ချက်ပေါ့အရင်လည်းရေးကြည့်ဟိုခုနပြောသလိုလူငယ်လူလတ်တွေမှာအများစုတွေ့နေဆိုတော့သူတို့ကဟိုအပြင်ထွက်တဲ့အပြင်ထွက်တော့ပူများလို့လေအဲ့တော့တကယ်ကြတော့အကောင်လုံးအသက်ကြီးငယ်မျိုးအကောင်လုံးအပြင်ထွက်နေတယ်ဒီနေမှာမျိုးရှောက်ပြီးသွားနေတယ်ဆိုရင်လူကြီးတွေအဓိကထိပါပဲအဲ့တော့ဆိုရင်ကဒီကူးဆက်မှု chance for risk ပေါ့နော်ဒါ risk ကဒီကူးဆက်ခံဖို့ chance ကအသက်နဲ့ညာပို့အသက်ကြီးလာညာပို့ပြီး chance ပို့ညာလာတယ်အဲအဲ့လိုပဲအချိန်တန်းမှာလည်းဒီလိုရောဂါဝင်သွားပြီဆိုရင်လည်းအသက်ငယ်တဲ့လူတွေဆိုင်အသက်ကြီးတဲ့လူတွေမှာဟို complication ပေါ့ပုံမှန်ရိုးတန်းပြန်ပြောက်သွားမယ်ဆိုပို့ပြီးတော့ဒီအဆုတ်ကိုပို့ပြီးပြစ်စီစေတဲ့ပြစ်စီစေအောင် complication တွေဖြစ်လာတယ်။နောက်တကူလုံးမှာရှိတဲ့ချာရောက်ကတ်ဒီနှလုံးတွေဒီလိုဟာတွေကိုလည်းထိခိုက် vital organs ကိုထိလာနိုင်တယ်။ chance ကလူကြီးတွေမှာပုံများတယ်။နောက်လူငယ်လူလတ်ဆိုလည်းအချာအခြေခံပြုလို့ချာယောဂရှိတဲ့လူတွေမှာဆို chance ကပုံများအောင်တွေ့ရတယ်။
အဲ့တော့ဟိုကလေးတွေမှာဥမာပေါ့နော်မူလာတန်းနေအလေတန်းနေဒီမူချိုကလေးတွေမှာရောသူတို့ virus ကကူးစက်မှုနှုံနေတယ်လို့ပြောလို့ရတာဒါပေမဲ့ကူးစက်နေပြီမဲ့လည်းသူတို့ကဘာမှယောဂမပြဘဲနဲ့ယောဂဝေနာမခံစားရဘူးလားဆရာအဲ့လိုအရွယ်ကြီးကြတော့ဘယ်လိုဖြစ်လာနိုင်မလဲဆရာ
ဟို ကိုကျွန်တော်ရော relative term နဲ့ပြောတာနော် relative term ဆိုတာအတိုင်းရဲ့အတိုင်းမှာတော့ risk ကရှိနေတယ်အန္တရာယ်ရှိတယ်အဲ့တော့ကျွန်တော်ကလူကြီးနဲ့ရှင်တော့လူငယ်ကနည်းနည်းလေး risk နည်းတယ်ပေါ့တက်ခဏပြောတော့တက်ကြီးလေးလေးအန္တရာယ်တော့ကိုကြီးလာတယ်ဒါပေမဲ့လူငယ်တွေမှာရောမရှိဘူးလားဆိုတော့ risk ကရှိနေတာပဲဒါကြောင့်လည်းကျွန်တော်ကလေးတွေမှာကူးစက်ခံရတယ်တွေ့နေရတာပဲကျွန်တော်ပုံချောက်တာဘာကနာပြောလို့ကျွန်တော် probability နဲ့ပြောတာတော့ risk ကပုံများတယ်အသက်ကြီးရင်ဘယ်လိုပဲဟိုလူငယ်လူလတ်မှာလည်းယောဂအခြေခံရှိရင်အတည်ရချီးတဲ့ပြောပေမယ့်တာမန်ချမ်းမာဖြစ်တဲ့လူတယောက်ကလည်းယောဒီယောဂဝင်သွားပြီးရင်ချိန်မီပြေဆုံးသွားနိုင်တော့ကျွန်တော်တွေ့ရတယ်ကျွန်တော်ခန္ဓာကိုယ်ကဒီ virus ကအသက်ဖြစ်တဲ့အတွက်ကျွန်တော်ခန္ဓာကိုယ်ကပြန်ပြီးတောက်ပြန်တယ်တောက်ပြန်တဲ့အခါမှာခါလီကျတော့ပုံမှန်တက်ကိုပို့ပြီးတော့တုံ့ပြန်တာတွေတွေ့ရတယ်ချို့လူတွေမှာလူငယ်ပိုင်းနေရာစားအဲ့တော့ဒီလိုတုံ့ပြန်မှုကပုံမှန်နဲ့ပို့ပြီးများလာရင်ဒီလို cytokine storm တွေဖြစ်လာပြီဆိုရင်ဒီလူဟာအရင်ကဘယ်လောက်ပဲကြမ်းမှကြမ်းမှသူ့ရဲ့ကိုယ်ခံစားအားပုံမှန်တက်မတရားကိုဟိုပြန်ပြီးတော့ဟိုတုံ့ပြန်နေတဲ့ဒီလူဟာအချိန်မီသေဝါနိုင်တယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ဟိုကလေးလေးတွေမှာဒီကျွန်တော်အမေရိကန်မှာဆိုကျွန်တော်ကြောင်းနေခုချိုးချိန်ပြီးပြင်းနေတော့များများမှာမဖွင့်သေးဘူး။မဖွင့်သေးရကြကဒီကလေးတွေ risk ကလူကြီးတဲ့ဆိုင်နဲပေမဲ့တကယ်ဒီကလေးကိုပိုးဝင်သွားရင်ဒီကလေးမှာဘာဖြစ်မလဲဆိုတော့ကျွန်တော်ဘယ်လိုမှမပြောနိုင်ဘူး။ခုနကပြောဆို cytokine storm တွေဝင်လာမယ်ဒီကလေးရဲ့ body immunity ခန္ဓာကိုယ်စားတုပ်ပြန်မှာပုံမှန်နဲ့ပုံမြင့်လာပြီဆိုဒီကလေးတွေကဖြေသွားနိုင်တယ်။အဲကြောင့်မို့ကျွန်တော်တို့ကြောင်းနေခုချိန်ပြီးတော့သက်နိုင်နေပြီနဲ့တော်တော်များများမှာပြီနဲ့အုတ်ချွေးမှုတွေကမဖွင့်သေးဘူးနော
်။အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေး CDC မှတာဝန်ထမ်းဆောင်နေတဲ့ဒေါက်တာမင်းနင်းစိုးကိုဆက်သွယ်မေးမြန်းခဲ့ရပါရှင်။